ဒီမနက်ကတောင်ပိုင်းတောင်ထူထက်တဲ့ဒေသမှာအယ်ကိုင်ဒါတွေရဲ့လက်ကျင်ခံလို့ယူဆတဲ့နေရာကိုပိတ်မထားပြီးတော့အဝေးထိန်းဒုံးလေရင်တွေနဲ့တိုက်ခိုက်ခဲ့တာမှာနှစ်ရက်အတွင်းစစ်သွေးကြွ30ကျော်တည်ဆုံသွားခဲ့ပါတယ်။စစ်သွေးကြွ25ယောက်ထပ်မံတနင်္ဂနွေနေ့ကတည်ဆုံခဲ့ပြီးစနေနေ့ကတော့စစ်သွေးကြွ10ယောက်နဲ့အရသာ3ယောက်တည်ဆုံခဲ့တယ်လို့ယေမန်လုံခြုံရေးအာဏာပိုင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူတွေကလှုပ်ဆောင်ခဲ့တာလဲဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူး။ယေမန်နိုင်ငံမှာရှိတဲ့ဒေသခံအယ်ကိုင်ဒါတွေကိုဝေထိန်ဒုံးလေရင်နဲ့တိုက်ခိုက်မှုတွေကိုအမေရိကန်နိုင်ငံကပုံမှန်အားဖြင့်လှုပ်တာဖြစ်ပါတယ်။အဲ့ဒီအယ်ကိုင်ဒါအဖွဲ့ဟာကမ္ဘာမှာလှုပ်ရှားမှုအကောင်ဆုံးလို့အမေရိကန်ကယူဆထားတာပါ။အာရေဗျကျွန်းဆွယ်အယ်ကိုင်ဒါလို့လူသိများတဲ့ယေမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ဟာအမေရိကန်တွေကိုပိတ်မထားပြီးဘုံခွဲတိုက်ခိုက်မှုတွေအတော်များများလှုပ်တဲ့အဖွဲ့လည်းဖြစ်ပါတယ်။အဲ့လိုတိုက်ခိုက်ဖို့ကြံစီတဲ့အထဲမှာဘုံခွဲသမားကသူ့ရဲ့အတွင်းကံပေါင်းမိထဲမှာပောက်ကွဲစီတဲ့အရာဝတ္ထုတွေကိုဖွက်ပြီးတော့အမေရိကန်ကိုသွားတဲ့လေယာဉ်ဒဇင်းကိုဘုံခွဲဖျက်ဆီးဖို့နဲ့အမေရိကန်ကိုသွားတဲ့လေယာဉ်ဒဇင်းပေါ်မှာကွန်ပျူတာပရင်တာမင်ပူးတွေကြားထဲမှာဖွက်ထားတဲ့စာအိတ်ဘုံတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ။